ချင်းပြည်နယ်တိတိမ်မြို့နယ်အာလွယ်ကြီးရွာကနေအိမ်တစ်ခုမှာဒေသကာကွယ်ရေး PDF တပ်ဖွဲ့တွေရှိနေတယ်ဆိုတဲ့အကြောင်းပြချက်နဲ့ဒီလနိုဝင်ဘာ17ရက်ည12နာရီမှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဝင်ရောက်ရှာဖွေခဲ့ပြီးကလေးလေးယောက်ရဲ့မိခင်မိနီတဲ့အမျိုးသမီးကိုအာရမပြုကျင့်ခဲ့ကြပါတယ်။သူ့ရဲ့အမျိုးသားကိုတော့နေအိမ်တနေရာမှာတနတ်နဲ့ချင်းချောက်ထားပြီးစစ်သား3ယောက်ကအဲ့ဒီအမျိုးသမီးကိုအာရမပြုကျင့်ခဲ့တာလို့သူတို့ရဲ့မိသားစုဝင်တဦးကပြောပါတယ်။အဲ့ဒီတညထဲမှာပဲအနီးနားကသူတို့ဆွေမျိုးရဲ့နေအိမ်နောက်တလုံးကိုလည်းအဲ့ဒီစစ်သားတွေကပဲဝင်ရောက်ရှာဖွေပြီးနောက်ထပ်အမျိုးသမီးတယောက်ကိုထပ်မံအာရမပြုကျင့်ခဲ့ကြပါတယ်။စစ်ကောင်စီတပ်သားတွေကအဲ့ဒီလိုအနိုင်ကျင့်ခဲ့တဲ့ဆိုတာကိုပထမအမျိုးသမီးကအခင်းဖြစ်ပြီးသုံးရက်အကြာကြေးရွာအုပ်ချုပ်ရေးမှုကိုတိုင်တန်းခဲ့ပါတယ်။ဒုတိယအမျိုးသမီးကတော့ကြောက်ရွံ့နေတဲ့အတွေ့နိုဝင်ဘာလ18ရက်နေ့ကြာမှသူ့အနေနဲ့အာရမပြုကျင့်ခံခဲ့ရတဲ့ဆိုတာဝန်ခံလိုက်တယ်လို့သူတို့ရဲ့မိသားစုဝင်တဦးက VOA ကိုပြောပါတယ်။အစ်မဆုံးရ
တော့ဟိုဟာလေ23ရက်လောက်ပေါ်တယ်နော်။ဒီနေ့ကအခုဆက်ပေါ်တာနေ့ကိန်းပေါ့နေ့ကိန်းနော်။ဟေးနေ့အချမ်းမဒင်းချင်းခါလေမိမနဲ့ဒီနေ့ပေါ်တဲ့မိခိုင်မိမရဲ့ရောက်ချာတော့အဲ့ဒါမိကို
အာလွေကြီးရွာရဲ့အုတ်ချုပ်ရည်မှုဥဝေတန်းကတော့ပထမအမျိုးသမီးရဲ့ကိစ္စကိုအဲ့ဒီရွာမှာတာဝန်ကျနေတဲ့စစ်ကောင်စီအရာရှိတွေစီပြန်ပြီးတင်ပြခဲ့ပါတယ်ပထမအမျိုးသမီးကိုစစ်ကောင်စီအရာရှိတွေကခေါ်ယူစစ်ဆေးပြီးစစ်သားတွေလူယူသွားတဲ့လက်ဝတ်ရတနာတွေကိုပြန်ပေးခဲ့ပါတယ်ဒါပေမဲ့အာရမပြုကျင့်ခဲ့တယ်ဆိုတာကိုတော့အဲ့ဒီအချိန်မှာဝန်မခံခဲ့ကြောင်းဥဝေတန်းက VOA ကိုပြောပါတယ
်စစ်မျိုးရခေါ်ခိုင်းတာခေါ်ပြီးတော့နာယီတို့အာနတ်တို့အဲ့ဒါကိုစစ်သေးတော့ပြန်ကြပြီးတယ်ဒီတော့အဲ့ဒီအချိန်မှာတော့ဗာလဲမတင်းကျင်းတာတော့လုံးဝမပြောဘူးလေပြောလို့ရှိရင်တနတ်နဲ့ပြစ်တယ်ဟုတ်တော့ရေသာမန်ပြည်နယ်လူအလူပြောလို့မပြောရဘူးစစ်သားတွေလက်ရှိတည်တဲ့လူတော့အားလန့်တယ်တဲ့
အာရမပြုကျင့်နေဆိုတာစစ်တပ်အရာရှိတွေရှိမှပထမအမျိုးသမီးကမပြောခဲ့ပေမဲ့သူ့ကိုတော့အကြောင်းစုံဝန်ခံခဲ့ကြောင်းဥဝေတန်းကပြောပါတယ
်စစ်သားတော့ဖြစ်နိုင်တယ်နော်နှစ်ဆက်လဲယူတယ်ပြီးတော့သူ့ယောက်ျားလည်းအခန်းထဲမှာမထွက်ခိုင်းတဲ့တနတ်လက်ရှိနေပြီးတော့အဲ့ဒီနှကောင်းကနေသွေးလဲထွက်တယ်ပစာအနီးသေးလဲထွက်တယ်ပြီးတော့ဒီရှိုးခါမှာနှစ်ဆက်ယူခိုင်းပြီးတော့အဲ့ဒီမှာမတင်းကျန်တယ်လို့ပြောတာ
ပရမအမျိုးသမီးအာရမပြုကျင့်ခံရတဲ့ကိစ္စကိုချင်းအရက်ဖက်အဖွဲ့အစည်းတွေနဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအသီးသီးကြေညာချက်ထုတ်ပြန်ပြီးစစ်ကောင်စီကိုပြစ်တင်ဝေဖန်လိုက်ပါတယ်ဒီကိစ္စကိုအ мян ဆုံးဝိုင်းဝန်းပြီးအရေးယူဆောင်ရွက်ပေးဖို့လဲနိုင်ငံတကာအဖွဲ့အစည်းတွေကိုသူတို့ကတောင်းဆိုလိုက်ပါတယ်ဒါတွေဟာလူသားဖြစ်တည်မှုအပေါ်စန့်ကျင်တဲ့ရာဇဝတ်မှုဖြစ်လို့တရားမျှတမှုအတွေ့အကြမ်းဖက်စစ်တပ်ကိုထိရောက်တဲ့အပြစ်ဒဏ်တွေချမှတ်ဖို့လိုတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အတွင်းရေးမှူးက VOA ကိုပြောပါတယ
်ဒီပင်မှာဖြစ်သွားတဲ့အပြစ်အမျိုးသမီးကိုမထုတ်ဆလိုက်ပြီးမတင်းကျင်တဲ့ကိစ္စတွေကတစ်သက်လုံးသူတို့ကျူးလွန်တဲ့အဓိကဒီလူသားဖြစ်မှုကိုစန့်ကျင်တဲ့ရာဇဝတ်မှုဖြစ်လို့ရှိတော့ဒီဖြစ်ရသဘောမျိုးကတော့ဉာဏ်ဣတိယာသဘောမျိုးတွေကိုတို့တွေဆက်ပြီးချုပ်လို့နေတာဖြစ်တယ်။ပုံပြီးတော့ခိုင်မာတဲ့တသိခွန်နေတဲ့ဒါကတို့ကဖတ်ချုပ်မှုတာဖြစ်တယ်ပေါ့နော်။အဲဒီဟာကိုကျွန်တော်တို့ကလက်ခံလို့မရဘူးပေါ့နော်။ဒါကလုံးဝလုံးဝလုံးဝကိုသိခံနိုင်တဲ့အကြောင်းရှိဘူး။ဒါနိုင်ငံတကာရဲ့ယန္တရားနဲ့ဒီဒုရမြတ်သားမျိုးတွေကိုဒီမျိုးတောက်ခံမှုဒီယန္တရားတွေနဲ့ဒီအကြံဖတ်စစ်ကောင်စီကိုဖျောက်တဲ့အဖြစ်ပြေးရင်းမှုတွေလုံးဆောင်ဖို့လိုတယ်ပေါ့နော်။အဲဒီဟာအဒီလိုမျိုးကိုကျွန်တော်တို့ကသုံးသပ်တယ်တကယ်လည်းသုံးဆိုတယ်ပေါ့နော်
အခုလိုဖြစ်နေတဲ့ကိစ္စကိုစစ်ဆေးသွားမှာဖြစ်ပြီးမှန်ကန်တယ်ဆိုရင်တော့စစ်ဘက်ဥပဒေအရက်ဘက်ဥပဒေအတိုင်းအရေးယူသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်အနေနဲ့ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းလေးပဲရှိသေးတယ်ဒီလူမျိုးဖြစ်စဉ်နဲ့ဖြစ်ခဲ့တယ်ဆိုရင်လည်းဖြစ်ခဲ့မဖြစ်ခဲ့ဆိုတာလည်းကျွန်တော်မသိသေးဘူးဖြစ်ခဲ့တယ်ဆိုရင်လည်းကျွန်တော်တို့ကစုံစမ်းစစ်ဆေးလို့မှန်ကန်တယ်ဆိုတော့တရားဥပဒေရအရေးယူဆောင်ရွက်ပါလိမ့်မယ်အခုတော့ကျွန်တော်တို့ဖိုင်လန်စုံစမ်းစစ်ဆေးပြည့်ရှိပါသေးတယ်
စစ်သား၃ယောက်ကပထမအမျိုးသမီးကိုညတကောင်အချိန်မှာအာရမပြုကျင့်ခဲ့တာဖြစ်ပြီးမနေ့အစောပိုင်းမှာအဲ့ဒီအထက်က၂ယောက်ကနောက်တစ်ချိန်ထပ်မံရောက်လာပြီးဒုတိယအချိန်အာရမပြုကျင့်ခဲ့ကြပါတယ်။အခုတော့ပထမအမျိုးသမီးနဲ့ဒုတိယအမျိုးသမီးရဲ့မိသားစုတွေအားလုံးရွာကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရှောင်းလွန်းန
ာနဲ့တေအထွက်သွားကြရလဲသူတို့လည်းမကြည့်ကြဘူး။ပုံတော့ဆက်လို့မရဘူး။
စစ်တပ်ဟာနှစ်ပေါင်း80အတွင်းပဋိပက္ခဖြစ်ပွားတဲ့နေရာတွေမှာအမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်တာတွေကိုလက်နက်အနေနဲ့အသုံးချနေတယ်လို့တိုင်းရင်းသားအဖွဲ့အစည်းတွေကလည်းထောက်ပြနေကြပါတယ်။ ဖေဖော်ဝါရီလ၁ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းမြန်မာနိုင်ငံအနှံ့မှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်နေပြီးပြစ်ဒဏ်တွေကနေကင်းလွတ်ခွင့်ရနေတယ်ဆိုတာဒီဖြစ်ရက်ကသက်သေပြနေတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကသူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ။